Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုရုပ်သံကပါတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တမင်ကန်ဒေါ်ဆန်းစုကြည်အပေါ်ဆွဲထားတဲ့မှုတွေကဒီကနေ့စီရင်ချက်ချဖို့ရည်ရွှေ့ဆန်းလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအပေါ်စိုးရင်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကပြောပါတယ်။ကရားပြည်နယ်မှာအစုလိုက်တပ်ခံရတဲ့ကိစ္စတာဝန်ရှိသူတွေကိုအရေးယူနိုင်ရေးဖိအားပေးသွားမယ်လို့အမေရိကန်တန်ယုံကပြောပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကရားပြည်နယ်ထဲမှာစစ်ဘေးကနေထွက်ပြေးတိမ်းရှောင်နေရသူပြည်သူတွေအစုလိုက်အသက်ဖြန်ခံရတာကိုသိရမှကြည့်မယ်ဆိုရင်လုံခြုံရေးအာမခံချက်မရှိတာကိုပြသနေတယ်လို့ကရင်နီအမျိုးသမီးအစည်းအရုံး KNWO ကပြောကြားလိုက်ပါတယ်။
ဆောင်တဲ့အခါမှာပဲပြင်းနေရတဲ့အခါမှာပြည်လုံးချုံမှုရှိဘူးပေါ့နော်တစ်ကောက်စီနဲ့စစ်ပြေးနေရင်းနဲ့ဒီစစ်ကောက်စီနဲ့တိုးပြီးတော့ဒီလိုမျိုးတပ်ဖြတ်ခါရရတာပေါ့နော
်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်ကရင်ပြည်နယ်၄ကီကော်တဝိုက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်စကိုင်းတိုင်းကလေးမျိုးအနီးတဝိုက်နဲ့ချင်းပြည်နယ်မင်းတပ်အနီးမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။မကွေးတိုင်းထဲမှာတော့စစ်ပေးဒုက္ခတွေတွေပို့ပြီးတော့တိုးလာနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
။အနာဒီအစိုးရရဲ့နိုင်ငံတော်တမင်ကန်ဒေါ်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုတွေကပုတ်ကုံတွင်းကုံဥပဒေဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုနှစ်ခုအတွက်အမိန့်ချမရမယ့်ရက်ကို၈နှစ်ဇန်နဝါရီလ10ရက်နေ့ကိုထပ်မံရွှေ့ဆန်းလိုက်ပါတယ်။ဒီအမှုနှစ်ခုစလုံးအတွက်ဒီကနေ့ဒီဇင်ဘာလ28ရက်နေ့မှာအမိန့်ချမယ်လို့ရွှေ့ဆန်းထားတာကိုနောက်တစ်ပတ်ထပ်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်။ဘာကြောင့်အမိန့်ချမရက်ကိုရွှေ့ဆန်းတယ်လဲဆိုတာတော့တိတိကျကျမသိရသေးပါဘူး။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ10ရက်နေ့ကဒေါ်အောင်ဆန်းစုကြည်နေထိုင်ခဲ့တဲ့မြန်နန်းဘုံသာလန့်နေအိမ်ကိုဝင်ရောက်ရှာဖွေရမှာစကားပြောဆက်ဆယ်လုံးနဲ့ကြိုးမဲ့ဆက်သွယ်ရေးကိုကြားပြတ်ပိတ်နိုင်တဲ့ဂျမ်းမာတစုံတွေ့ခဲ့တဲ့ဆိုပြီးပုတ်ကုံတွင်းကုံဥပဒေနဲ့စတင်ဆွဲဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီစကားပြောဆက်တွေလက်ဝဲပန်ဆိုင်တာဟာဆက်သွယ်ရေးဥပဒေချိုးဖောက်တာဖြစ်တယ်ဆိုပြီးမလာမှာဆက်သွယ်ရေးပုံမှန်တက်ပြီးတော့တရားစွဲခဲ့တာပါ။ပုတ်ကုံတွင်းကုံဥပဒေအရပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်တယ်ဆိုရင်တော့ထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပြီးဆက်သွယ်ရေးဥပဒေအရဆိုရင်ထောင်ဒဏ်1နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပါတယ်။ဒီကနေ့နေပြီးတော့အထူးတရားရုံးမှာပြုလုပ်ခဲ့တဲ့ကြားနာပွဲမှာတောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက် NLD အစိုးရလက်ထက်ကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဒေါက်တာဆန်းစုကြည်ဘက်ကဗီဒီယိုကွန်ဖရင့်ဆင်းနဲ့တက်တည်ထွက်ဆိုခဲ့တယ်လို့စုံစမ်းသိရပါတယ်။အဲ့ဒီအမှုနဲ့ပတ်သက်လို့နှစ်ဖက်ရှိနေတဲ့အပြစ်သက်လျှောက်လဲဖို့ရက်ကိုဇန်နဝါရီလ3ရက်နေ့ကိုယုံချင်းပြန်ပေးခဲ့တာကြောင့်အမှုအတွက်အပြစ်သက်အမိန့်မကြခင်ချမယ်လို့မျှော်မှန်းရပါတယ်။ပုတ်ကုံတွင်းကုံအမှုဆက်သွယ်ရေးအမှုတို့နဲ့အင်္ဂါတို့နဲ့အတူအမိန့်ချကောင်ချနိုင်တယ်လို့သိရပါတယ်။စစ်ကောင်စီကအမှုပေါင်းတရာစင်တဲ့မင်းနဲ့တရားဆွဲခံထားတဲ့ဒေါ်ဆန်းစုကြည်ဟာအများပြည်သူတင်ရင်အေးချမ်းမှုပြပြအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်2နှစ်တဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေချုပ်ဖောက်မှုအတွက်ထောင်ဒဏ်2နှစ်စီချမှတ်ခံခဲ့ရပြီးဖြစ်ပါတယ်။အဲဒီနောက်စစ်ကောင်စီအကြီးအကဲကပြစ်ဒဏ်2နှစ်လွတ်ငင်းချမ်းသာခွင့်ပေးခဲ့ပါတယ်ခင်ဗျာ
။ဆိုင်ဆာဒေါ်သမ်းမြောင်နဲ့ရုပ်ရှင်သေဆောင်ပိုင်ဒဂွန်တို့ရဲ့အမှုနှစ်မှုပေါ်တရားစစ်ဆေးဆုံးဖြတ်ပုံတွေကဥပဒေကြောင့်ရရင်ပွားပွေရာဖြစ်တယ်လို့သူတို့ရဲ့ရှင်းလင်းတွေကပြောပါတယ်။တမ်တော်ပြုတ်ကွဲအောင်လှုပ်ဆောင်မှုနဲ့သူတို့နှစ်ယောက်လုံးကိုတရားစီတရားဆွဲဆိုခဲ့တာဖြစ်ပြီးအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်စီတရားရုံးကဒီကနေ့အပြစ်ပေးစီရင်ခဲ့ပါလေ။ရန်ကုန်မြို့တော်စစ်ပေးသားရေးကော်မတီအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဒေါ်သမ်းမြောင်ကို February 1ရက်နေ့ကဖမ်းဆီးခဲ့ပြီးသူ့ကိုဆွဲဆိုတဲ့ပုံမှန်55မှာတမ်တော်အပေါ်အကြီးညိုပြည့်စုံမှုစာပိုက်ကို February 14ရက်မှာပြင်ဆင်ဖြည့်ဆွက်ခဲ့တာဖြစ်ပါလေ။ဥပဒေတရားကနောက်ကျောင်းပြန်တက်ရောက်တယ်လို့ဖြစ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ညီမညီအငင်းပွားပွေရာဖြစ်တယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။မော်ဒယ်ရုပ်ရှင်တရုတ်ဆောင်ပိုင်ဒဂွန်ကိုလည်းတရားသူကြီးကစွဲချရှင်းနေတဲ့အတူခေါ်ယူတွေ့ဆုံစစ်ပေးခဲ့ပြီးအပြစ်ရှိတယ်လို့အမိန့်ချမှတ်ခဲ့တာဖြစ်ကြောင်းသူ့ရဲ့ရှင်းနေကပြောကြပါတယ်။ဒီလိုစစ်မေးပုံဟာအတင်းကျပ်သဘောဆောင်းနာကြောင့်တရားရုံးလှုပ်ထုတ်လို့နည်းနဲ့ညီမညီအငင်းပွားပွေရာဖြစ်တယ်လို့ပိုင်ဒဂွန်ရှင်းနေရဲ့ ဆိုပါတယ်တရေပြည်စုံကိုနောက်ပိုင်းမှာဆက်လက်နားဆင်ကြရမှာပ
ါကရင်ပြည်နယ်အပါဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှိန်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်တဲ့နိုလင်းဟေဇာကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအကြမ်းဖက်မှုတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာမှာနိုင်ငံအတွင်းမှာပြိမိနေသူတွေအများအပြားရှိနေသလိုအင်းနီးချင်းနိုင်ငံအတွင်းကိုထွက်ပြေးသွားကြသူတွေဟာလည်းအကူအညီတွေလိုအပ်နေတယ်လို့နိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂလူညွန်ရေးကောင်စီကတောင်းဆိုထားတဲ့အတိုင်းဒီပဋိပက္ခမှာပါဝင်ပတ်သက်နေသူတွေအားလုံးအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးဒီပြဿနာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်အောင်ကြိုးစားလှုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်ကထားလောင်းတောင်းဆိုတဲ့အပြင်အာဆီယံဘုံသဘောတူညီချက်၅ချက်မှာတောင်းဆိုထားတဲ့အတိုင်းအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုအတွက်လည်းကြီးညာချက်မှာတောင်းဆိုပါတယ်မြန်မာပြည်သူတွေဟာကိုဗစ် -19 ကာယရောဂါကြောင့်လူမှုစီးပွားအခက်အခဲတွေကိုရင်ဆိုင်နေကြရပြီးဖြစ်တဲ့အပြင်အခုလည်းလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့ထပ်ဆင့်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်အဲ့ဒီလိုဘေးဒုက္ခတွေကိုဖြစ်ပေါ်စေတဲ့တနတ်တန်တွေချုပ်ငိမ့်သွားအောင်လှုံ့ဆော်ပြီးဘေးဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီကြဖို့လိုအပ်ကြောင်းမြမကလေးငယ်တွေရဲ့အနာဂတ်ဟာလည်းဒီအပေါ်မှာအများကြီးမူတည်နေကြောင်းကြီးညာချက်မှာထပ်သွင်းဖော်ပြပါတယ်။အော်တိုဘားလကုန်ပိုင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကယာဒုခန့်အပ်လိုက်ပြီးအခုလလယ်ပိုင်းမှာယာဒုတောင်ဝန်တွေကိုစတင်ထမ်းဆောင်တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇာဟာမြန်မာနိုင်ငံပြည်ပခါမှာတက်ဆိုင်သူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေလှုပ်ဆောင်နေပြီးဒေသတစ်ခုလုံးကိုအကျိုးသက်ရောက်နေတဲ့မြမအရေးနဲ့ပတ်သက်လို့ဒီကိစ္စမှာတိုက်ရိုက်ပါဝင်ပတ်သက်နေသူတွေနဲ့ထိတွေ့ဆက်ဆံတာနားထောင်တာတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဒါအပြင်သူ့အနေနဲ့မြမပြည်သူတွေကိုပံ့ပိုးပေးနေတဲ့တစ်ချိန်တည်းမှာပဲမြမနိုင်ငံမှာငြင်းကြမှုပေါ်ထွက်လာအောင်ဆောင်ရွက်သွားမယ်လို့လည်းနိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာသူ့အနေနဲ့အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ယာဒုကိုလက်ခံပြီးတဲ့နောက်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်လာလည်းဖြစ်ပါတယ်ခင်ဗျာ
။မန္တလေးချမ်းမြသာစီနဲ့ဒဇယ်မြို့တွေမှာဒီကနေ့မနေ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။မန္တလေးချမ်းမြသာစီမြို့နယ်မှာရှိတဲ့ KI တရားရုံးမှာမနေ့10နာရီကျော်ကျော်ကပောက်ကွဲခဲ့တာမှာအဆောက်အအုံပျက်စီးခဲ့ပေမဲ့လူသေပျောက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ပေါက်ကွဲပြီးနောက်စစ်ကောင်စီတပ်တွေရောက်ရှိစစ်ဆင်းနေတာကြောင့်ညနေ၄နာရီခန့်ရှေ့နေတချို့နဲ့ဝန်ထမ်းတချို့ရုံးအတွင်းမှာပြိမိနေခဲ့တယ်လို့အနီးမှာနေထိုင်သူကပြောကြပါတယ်။ဘယ်ဘက်ကအခုလိုဖောက်ခွဲခဲ့လဲဆိုတာကိုတော့မသိရသေးပါဘူး။စကိုင်းတိုင်းဒဇယ်မြို့ရဲ့မြို့လယ်အဝိုင်းမှာလည်းမနေ့9နာရီကျော်ကျော်လောက်ကပေါက်ကွဲခဲ့ရမှာစစ်ကောင်စီတပ်သားတချို့အပြင်အနီးကနေချို့လည်းထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဝိုင်းမှာလွင့်ထူထားတဲ့အလံနဲ့ကိုတက်ဖြုတ်ကြတဲ့တပ်သားချို့ထိခိုက်ခဲ့တာပါ။ဒဇယ်မြို့မှာအလံနဲ့ထူခဲ့တာဟာသူတို့လုတ်ခဲ့တာမဟုတ်ဘူးလို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ကဒီကနေ့မနက်ပိုင်းမှာထုတ်ပြန်ကြေညာခဲ့ပါတယ်ဒီသတင်းပြည်စုံကိုလည်းနောက်ပိုင်းမှာဆက်လက်နားဆင်ကြရမှာပ
ါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1953ညာလိုက်တိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကယားပြည်နယ်မှာအရက်သားတွေတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်လို့ရတဲ့ဇက်တိုက်ကျူးလွန်နေသူတွေကိုအပြစ်ပေးအရေးယူနိုင်ရေးတာဝန်ခံမှုရှိအောင်ဆက်ပြီးတော့ဖိအားပေးသွားမယ်အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကမနေ့ဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အမေရိကန်တန်ယုံနဲ့ကုလသမဂ္ဂတို့ကရက်စက်ကြမ်းကြုတ်တဲ့လုပ်ရအဖြစ်တုံ့လုတ်စိတ်မကောင်းဖြစ်မိတဲ့အကြောင်းပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့တိုင်းဒေသလက်နက်ကိုင် KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်ရင်းအရက်သားတွေတည်ဆုံခဲ့တာလို့တုံ့ပြန်ပြောဆိုထားပါတယ်။ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်ဖရူဆိုမြို့နယ်မူဆိုးရွာအနီးမှာဖြစ်ပွားခဲ့တဲ့ကယားပြည်နယ်မှာအရက်သားတွေပေါ်တိုက်ခိုက်မှုသတင်းတွေကြောင့်ထိတ်လန့်တုံ့လုံမိကြောင်းကုလသမဂ္ဂစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ကလည်းမနေ့ဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံစီအမ်မြို့မှာအသွားအလာကန့်သက်ထားတာကတနင်္လာနေ့မှာ9ရက်မြောက်နေ့ကိုရောက်ရှိလာခဲ့ပြီးဖြစ်ပြီးအာဏာပိုင်တွေကမြို့နံ COVID-19 ပိုးစစ်ဆေးတာလုပ်နေကြပါတယ်။စီအမ်မြို့မှာလူဦးရေ73သန်းရှိပြီးပိုးတွေ့သူကမြို့လူဦးရေအနည်းငယ်လောက်သာရှိပေမဲ့မြို့ရင်းမြို့ပြင်သွားလာတာကိုကန့်သက်ထားတာပါ။ COVID ဖြစ်လာခဲ့တယ်ဖြစ်တဲ့နေရာကဆက်မပြောင်းအောင်ထိန်းချုပ်လိုက်ရမယ်ဆိုတဲ့ဘေကျင်းကမူအရာခုလိုကန့်သက်လိုက်တာဖြစ်ပါတယ်။အလုပ်ရှင်တွေဒါမှမဟုတ်ဒေသခံအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရှိပဲမြို့ကထွက်ခွာခွင့်မရှိပါဘူးဒီဇင်ဘာ23ရက်ကစပြီးအိမ်တော်စုတစုမှာလူတစ်ယောက်ကနှစ်ရက်တခါအိမ်ပြန်ထွက်ဈေးဝယ်ခွင့်ရရှိပါတယ် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီကနေ့တင်းလာနေကစပြီးတော့ညမထွက်ရအမိတ်ချမှတ်လိုက်ပါတယ်ညူဒေလီမှာည7နာရီကနေမနေ့9နာရီအပြည့်မထွက်ရအမိတ်ချမှတ်လိုက်တယ်လို့မဒ္ဒယပရာဒိရှ်ဥတ္တပရဒေ့စ်ပြည်နယ်ဒီမှာလဲယောဂထိန်ချုပ်ရေးစီကံဒီချမှတ်လိုက်ပါတယ်အခုရက်ပိုင်းနဲ့အတွင်းကူးစက်မှုတွေ3ဆမြင့်တက်လာတာကြောင့်6လအတွင်းအမြင့်ဆုံးရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကိုဗစ်ဆက်ဖြစ်တဲ့အချိန်ကနေအခုချိန်ထိအိန္ဒိယမှာကူးစက်သူ 1.4 သန်းနဲ့သေဆုံးသူ 1,000 ခွဲလောက်ရှိပါတယ်လက်တလောမှာတော့ကိုဗစ်မျိုးကွဲ Omicron ကူးစက်မှုတွေက600နီးပါးရှိနေပြီးမြို့တော်နယူးဒေလီနဲ့မဟာရာရှတာပြည်နယ်ဒီမှာကူးစက်မှုများနေတာပါတောင်ကိုရီးယားမှာတော့ Pfizer ကုမ္ပဏီထုတ်ကိုဗစ်ရောဂါကာကွယ်ဆေးတောက်ဆေးအသုံးပြုခွင့်အရေးပေါ်ခွင့်ပြုလိုက်တယ်လို့တောင်ကိုရီးယားအစားအစာနဲ့ဆေးဝါးကုကရေးဌာနကဒီကနေ့ပြောပါတယ်တောင်ကိုရီးယားမှာအသက် 18 နှစ်အထက်လူဦးရေ 92% ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်ပေမဲ့ကိုဗစ်မျိုးကွဲကူးစက်မှုအန္တရာယ်ရှိနေတာကြောင့်နိုဝင်ဘာလတုန်းကဖြေလျှော့ပေးခဲ့တဲ့စီမံကန့်သတ်ချက်တွေကိုပြီးခဲ့တဲ့အပတ်ကစပြီးတော့ပြန်လည်တင်းကျပ်လိုက်ပါတယ်ခင်ဗျာ
မချန်ကင်ကတိုက်ခိုက်ခဲ့တဲ့ Lebanon ရိုင်ကြောင့်သေးဆုံးသွားခဲ့သူဟာတနင်္လာနေ့အထိ388ယောက်ရှိသွားပြီလို့ဖိလစ်ပိုင်ဆိုရကပြောကြပါတယ်လူ60ပြောက်နေပြီးရာချီတန်ရရှိခဲ့ကြတယ်လို့ဆိုပါတယ်မုံတိုင်းရိုင်ဟာဖိလစ်ပိုင်တောင်ပိုင်းနဲ့ဗဟိုလယ်ပိုင်းကို December 16နဲ့18မှာဝင်ရောက်ခဲ့တာဖြစ်ပြီးတရက်စစ်တပ်အားလိုင်းတွေပြတ်တောက်သစ်ပင်တွေဖြိုလဲရေတွေလွှမ်းမိုးခဲ့ပြီးလူတွေသိမ်းချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်မြို့430မှာလူ4သန်းကျော်ကိုမုံတိုင်းကူညီပေးနေတယ်လို့တာဝန်ရှိသူတွေကပြောကြပါတယ်အဲ့ဒီမျိုးတွေမှာအိမ်ပေါင်း 4,800 ကျော်ပျက်စီးခဲ့တယ်လို့ဆိုပါတယ်လူ 3,000 ကျော်ဟာယာယီခုံလွှာစခန်းတွေမှာခုံလုံနေကြပြီးလူ 2,000 ကျော်ကဆွေမျိုးမိတ်ဆွေတွေအိမ်မှာနေထိုင်နေကြတယ်လို့သတင်းကဖော်ပြရပါတယ
်ဒီဇင်ဘာလ28ရက်နေ့တနင်္လာနေ့ရက်ထိတ်တန့်ရောက်သတင်းတွေကိုကိုယ်စားဝင်လိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကယားပြည်နယ်မှာစစ်ဘေးကနေပြီးတော့ထွက်ပြေးနေသူတွေအစုလိုက်တပ်ဖြတ်ခံရတာကိုကြည့်မယ်ဆိုရင်လုံခြုံရေးအာမခံချက်မရှိတာကိုပြသနေတယ်လို့ကရင်နီအမျိုးသမီးအစည်းအရုံး KNWO ကပြောကြားလိုက်ပါတယ်။ Fruzo မြို့နယ်ထဲမှာ Save the Children အဖွဲ့ကဝန်ထမ်းတွေရဲ့မော်တော်ယာဉ်အပါအဝင်အရက်သားယာဉ်နဲ့အပေါ်မှာစစ်တပ်ကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စီရဲကတင်းမာနေစေဖြစ်ပါတယ်။ကယားပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုမဆုမြတ်မွန်ကတင်ပြပေးထားပါတယ်
။ကယားပြည်နယ်ဖရူဆိုမြို့နယ်မှာစစ်ဘေးဒုက္ခသည်တွေပါလာတဲ့ယာဉ်နဲ့အပေါ်စစ်တပ်ကတိုက်ခိုက်ခဲ့မှုအတွင်းကုလသမဂ္ဂရဲ့ကလေးသင်ငယ်များကူညီဆောင်ရှောက်ရေး Save the Children အဖွဲ့ကဝန်ထမ်း2ဦးသေဆုံးသွားသလားဆိုတာကိုဒေသခံတွေအတည်ပြုနိုင်ဖို့စူးစမ်းနေကြပါတယ်။စစ်တပ်ဘက်ကတိုက်ခိုက်ခဲ့မှုအတွင်းမေးလောင်နေတဲ့ကားတွေတဲကလောင်ကျွမ်းနေတဲ့အလောင်းတွေထဲမှာသူတို့ပါသလားဆိုတာလိုက်ပြီးစုံစမ်းနေကြဆဲဖြစ်တယ်လို့ကရင်နီအမျိုးသမီးအစည်းအရုံး KNWO ကဒေသခံအမျိုးသမီးတူကပြောပြပါတယ
်ဒီကားကတော့မီရှိုးတဲ့အထဲမှာပါသွားတော့ဗောနော်အဲတော်တော်ဒီဝထန်းနှယောက်ဗောနော်ဒီဝထန်းနှဦးကဒီပျောက်ဆုံးနေတဲ့အပေါ်မှာဒီမီရှိုးတဲ့အထဲမှာပါသွားတယ်မပါသွားဘူးအာဘယ်ဟိုရောက်နေလဲဆိုတာကတော့ဒါအတိပြုချက်ကတော့မသိရသေးဘူ
းဖရူဆိုမြို့နယ်ကမိုးဆိုးကြီးရွာနာမှာSave the Children အဖွဲ့ကလူသားချင်းစာနာမှုအကူအညီပေးဖို့တွားတဲ့ဝန်ထမ်းတွေရဲ့မော်တော်ကတိုက်ခိုက်မိရှုခံရပြီးတော့ဝန်ထမ်းနှစ်ဦးပျောက်ဆုံးနေတယ်ဆိုတာကို Save the Children အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်ကကားတွေကိုအတင်းတားဆီးပြီးတော့တချို့ကိုဖမ်းဆီးကျန်သူတွေကိုတပ်ဖြတ်အလောင်းတွေကိုမိရှုခဲ့တယ်ဆိုတဲ့သတင်းတွေကိုအဖွဲ့ကရရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မီးလောင်ပျက်စီးနေတဲ့ကားတွေထဲမှာမီးလောင်နေတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့ပါတယ်။ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်38ယောက်ထက်မနည်းကိုစစ်တပ်ကတိုက်ခိုက်ခဲ့တဲ့အပေါ် Save the Children အဖွဲ့ကအပြစ်တင်ထားပါတယ်။အခုလိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကတော့ဒါဟာအဓိပ္ပာယ်မရှိတဲ့ဆွဆွဲချက်ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းက VOE ကိုအခုလိုပြောပါတယ်
။အဲဒီသူဆိုဘက်မှာဒီလိုကား9စီးနဲ့ဒီလိုရောင်းတနေရာနဲ့ဒီတွားနေတာရှိတယ်အဲ့တော့ကျွန်တော်ရက်တန့်ဖို့အတွက်ရက်တန့်တယ်စစ်စေးရတဲ့ရက်တန့်ခိုင်းတယ်ရက်တန့်ခိုင်းတဲ့နေရာမှာမရက်တန့်ဘူးရက်တန့်မယ်နဲ့အဲ့ဒီသူတို့ကားဘွားလည်းလက်နဲ့နေနေပြစ်တယ်ကျွန်တော်ဆီကလည်းပြန်လည်းပြစ်ခတ်တယ်အဲ့ဒီဟာအပြင်သူတို့အနောက်တောင်ဘက်လောက်ကဘေးကနေပြီးလည်းကျွန်တော်ပြစ်ခတ်တဲ့အားရှိပါတယ်ဒီကနေပြီးလည်းဒါအကျန်းဘက်30လောက်ကကျွန်တော်တို့လူတွေတောက်ပေါ်တော့ပြစ်ခတ်ခဲ့တာရှိတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီရင်းတွေကိုမရက်တန့်တဲ့ရင်းတွေကိုပြန်လည်းပြစ်ခတ်ခဲ့တယ်လက်နဲ့ကြီးနဲ့ပြစ်ခတ်ခဲ့တာလည်းရှိတယ်ဒါက ဒါကြောင့်မလို့တချို့ကားတွေနီးလောင်လာရှိတယ်အဲ့မှာ25ဦးအက်ပြေဆုံးတယ်25ဦးရဲ့မှာလည်းကလေးတယောက်မှမပါပါဘူ
းကရင်ပြည်အမျိုးသားခုခံကာကွယ်ရေး KNDF အဖွဲ့ဘက်ကတော့သေဆုံးသွားသူတွေဟာဆေးဘေးဒုက္ခတွေအရက်သားတွေဖြစ်ကြတယ်လို့ပြောကြားထားပါတယ်စစ်ကောင်စီအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဖုံးကွယ်ဖျောက်ဖျက်ဖို့ကြိုးစားနေတာလို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
အဲ့ဒီရင်းချူပြည်တဲ့ညမှာပဲစစ်ကောင်စီကဒီကြွာသားတွေမှာတနပ်ပါတယ်ဆိုတဲ့ဟာကိုစာပါလောက်ပြီးပြောနေတာရှိတယ်ပေါ့ဒါတခုနောက်တခုကအခင်းချင်းတဲ့ညမှာဒီစစ်တွေကိုအစမဆောက်ဖို့စစ်ကောင်စီကကြိုးစားနေတယ်ဒါလည်းကျွန်တော်တို့လက်ရှိမြင်မှာလက်တွေ့ရပါတယ်ကြာကျွန်တော်တို့နောင်းနေတဲ့လူမျိုးအောင်လုပ်နေတာတခုရဲ့နောက်ဒီလူတွေလူတွေပေါ့တနနေ့ဆုံးဖြစ်ချင်ခုံကိစ္စတွေကိုဖုံးကြည့်ကြိုးစားနေတာအဲ့ဒီမျိုးတွေကျွန်တော်တွေ့ရတယ်ကြာနောက်ပါလဲတုံးခဲ့တဲ့တပ်စီဘူးတွေကိုကျွန်တော်စစ်ကောင်စီကပန်ဒင်းစလို့ဖောက်ဖို့ကြိုးစားနေတာကျွန်တော်တို့ဒီတပ်စီတွေဖောက်ဖို့ကြိုးစားနေတာကျွန်တော်တို့တွေ့ရတယ်ကြာ
ဖရူဆိုမျိုးနယ်ဘက်ကိုစစ်တပ်ကအဓိကထိုးစစ်ဆင်နေပုံရတယ်လို့လည်းသူကပြောပါတယ်လွိုက်ကော်မျိုးနယ်ထဲမှာလည်းနေအိမ်တွေကိုစစ်တပ်ကဝင်ရောက်စီးနှင်ရှာဖွေမှုတွေနေတိုင်းလိုလုပ်နေတယ်လို့ပြောပါတယ်အခုလိုတိုက်ပွဲတွေစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာထွက်ပြေးနေကြရပါတယ်စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေကြရသူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံနေရတာကိုကြည့်ရင်လုံခြုံရေးအရာအာမခံချက်မရှိတာပြနေတယ်လို့ကရင်ပြည်အမျိုးသမီးအစည်းအရုံး KNWO ကပြောပါတယ
်သွားလာတဲ့အခါမှာပဲဖြစ်ဖြစ်ဒီအဲဒါမှမဟုတ်ဒီစစ်ဆောင်တဲ့အခါမှာပဲပြည်နေရတဲ့အခါမှာဖြစ်လှုပ်ချုံမှုမရှိဘူးပေါ့နော်လှုပ်ချုံမှုမရှိတဲ့အတွက်ကြောင့်မလို့ခုနပြောတဲ့ဒီပေါ့နော်စစ်ကောင်စီနဲ့ကျွန်တော်တို့စစ်ပြေးနေရင်းနဲ့ဒီစစ်ကောင်စီနဲ့တိုးပြီးတော့ဒီလိုမျိုးတပ်ဖြတ်တာခါရတာပေါ့နော်ခုနပြောတဲ့ကျွန်တော်တို့စစ်ဆောင်တဲ့အစုလိုက်အပြုံနဲ့ပေါ်တော့တစ်ချက်မှုအပေါ်မှာဒါတွေကမြို့သမီးခွေပဲပြောကလေးခွေပြောပေါ့နော်ဒါတွေကအလောကအခုရေချူပေါက်ခံနေရတယ်ဆိုတာထဲကိုပို့နေပါတယ်ပေါ့နော်
ခရီးပြင်းနေတဲ့မှာစစ်ဘေးလွတ်ရာထွက်ပြေးနေကြရသူတောင်းတဲ့ရှိရှိနေပြီးတော့စောင်းတွင်းကာလမှုအနှွေးတွေဆောင်းတွေဆန်စီစားစတဲ့ကုန်ကြောက်တွေလည်းလိုအပ်နေကြတယ်လို့သူကပြောပါတယ်စစ်တပ်ဘက်ကတားဆီးစစ်ဆေးမှုတွေလုပ်နေတဲ့အတွက်ဒုက္ခသည်တွေစီအကူအညီရောက်နိုင်ဖို့လည်းအခက်အခဲစိန်ခေါ်မှုတွေရှိနေပါတယ်ရှင
်ခရီးပြင်းနေတဲ့ကစီရေးအခြေအနေကိုမဆုမျက်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်မြဝတီခရိုင်ဘက်ကတိုက်ပွဲအခြေအနေနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်မြဝတီခရိုင်ထဲကကရင်အမျိုးသားအစည်းအရုံးKNU ရဲ့တပ်မဟာ6နယ်မြေဖြစ်တဲ့ 6K ကောနဲ့အနီးတဝိုက်ကဒေသတွေမှာဒီကနေ့ဒီဇင်ဘာလ28ရက်နေ့မနက်4နာရီလောက်ခန့်တည်းကစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့စတင်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒီကနေ့ညနေပိုင်းအထိတိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ်။စစ်တပ်ဘက်ကမြဝတီခရိုင်အပါအဝင်ကော့ဂရိတ်မြို့နယ်ထဲမှာပါလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ကတောင်ကနန်နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားဒီနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ KNU တပ်တွေဖြစ်တဲ့တပ်မ6လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်ရင်း18တပ်ရင်း29တပ်မ6စစ်ကြောင်းကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ဗဟိုတပ်ခွဲ NUG ရဲ့လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စင်ကြူတပ်ရင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာပါဒီနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်ဆိုပြီး KNU ရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ်
ဒီနိုင်ငံတွေကလက်နက်ကြီးကနေစစ်တိုက်ကြတာဟိုမိုးလင်းတဲ့အထိပဲဆယ်ကနန်းရာကနန်းလောက်ရှိမှဖြစ်မှာလေကြည့်ရတော့တိုက်ပွဲဖြစ်ကြတာတော့ကျွန်တော်တရားသလားအိုင်လီကောတဝိုင်းမှာပဲနေရာ၄နေရာဖြစ်တယ
်စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်ထဲမှာဒီကနေ့ကြီးကြီးမားမားတိုက်ပွဲမရှိဘူးဆိုပြီးပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့ကရင်ပြည်နယ်မှာတော့ကျွန်တော်တို့သိတော့ကြီးကြီးမားမားရှိတာတော့မရှိပါဘူးဗျချောင်းမြောင်းပြစ်ခတ်လောက်တာတော့ရှိနိုင်ပါလားတို့ဒီတိုက်ပွဲကြီးကြီးမားမားတော့မရှိနိုင်ဘူးဒီကနေ့ပြခတ်တာမျိုးတွေအပြင်လိုက်လံပြောကြလုံလုံရေးရဆောင်ရွက်တာမျိုးတွေတော့ရှိနိုင်ပါလား
ဒီကနေ့မှာပဲ၄ K ကော်ဘက်မှာစစ်ကောင်စီဘက်ကလေကြောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်ခဏကြီးကြေကျော်လောက်ချိန်ကနေလင်းပြန်တယ်ပြန်တော့ရိုးရိုးကင်းထောက်ပြန်တာမဟုတ်ပြစ်ခတ်ပြန်တန်းလာတယ်
တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တာမှာစစ်တပ်ဘက်ကတိုက်အင်အားအလွန်အကျွံသုံးတိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။ KNU နယ်မြေထဲမှာခိတ္တလာရောက်တိမ်းရှောင်နေသူတွေကိုစ ကျွန်တော်တို့ရဲ့စစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာကယန်ယူတပ်ဖွဲ့ဝင်တွေကိုအင်အားသုံးပြားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက်ကယန်ယူအနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာရတယ်ဆိုပြီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေကေကော်ဘက်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လဲကုလသမဂ္ဂကလေကြောင်းပြန်တမ်းမှုကင်းမဲ့စုံအဖြစ်သတ เมื่อวันที่ขยันเดินมาเรียนหอบไปก็เกรงยูเน่เดินมาเลยลุลาเรศบีขยันยูเปลี่ยนสูงเงินสุดเพราะสอดตัวนี้ก็เปลี่ยวไปเลยลิงอะไรเนี่ยต้องคิดเลยมันก็เกรงจะตะกุตตะตาวะมั้งก็เกรงจะรอมันอาจจะเปลี่ยนที่จะดีแต่เปลี่ยนที่ดอกอะไรนี่ก็ไม่จะรอตัวลิงอะไรล่ะสิสิ่งสิ่งแบบนั้นเนี่ยจีเดียมาเก้าเวียนกันเลยบ้าเอ้าต้องใช้ใครเนี่ยล่ะเจ้าขยันปีดูเลยต้องกันแล้วทับยี่เนี่ยเลยลุลเลยเพราะสอดตัวนี้ก็เปลี่ยวไปเลย
ทุกที่เราดีจังแต่กันมาเราต้องเช่าเวลาดูมาเลยทุกที่เราไม่มีแต่กันมาเราใช้แต่มาชีวิตตัดเองนี่เนี่ยโอ้ที่ลูกชิ้นเนี่ยสุดที่ไม่รู้ทุกที่เราเลี้ยงตัดเดียวจะมีอะไรบ้างเนาะมีอะไรตัวเล่นกีตาร์ไปด้วยอะไรจะเอาตัวผมมาตรงเลยเนาะทุกที่เราต้องอยู่ร้านดีกว่ามากต้องเช่าจ้างเนี่ยใครจะรู้อะไรก็ต้องเรียนนักดนตรีเนี่ยก็ทำให้เราตัดดีแล้วเลยชีวิตเราจะเอาตัวเล่นมาเลี้ยงตัวเนี่ยเรียนนี่ทำยังไงสิบ้างต้องเรียนเอาสิบ
ကျမ်းမာရေးထိခိုက်တာတွေဝမ်းပြဝမ်းလျှောက်ရောဂါတွေဖြစ်နေကြပြီးတောက်တုံးရဲ့အဓိကလိုအပ်နေတဲ့ဆုပ်ပြီးဒုက္ခတွေကိုအကူအညီပေးနေသူတွေကပြောပြကြပါရစေ။
ကရင်ပြည်နယ်ဘက်ကအခြေအနေမအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းနဲ့ချင်းဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကလေးမြို့နယ်တန်ဖိုကျေးရွာမှာတော့တိုက်ပွဲမရှိဘဲနဲ့နေအိမ်နေမိရှုခံရသလိုနှစ်ချောင်းကျေးရွာမှာတနင်္ဂနွေနေ့ညတုန်းကစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အလားတူပဲချင်းပြည်နယ်မင်းတပ်မြို့နယ်မှာလည်းတိုက်ပွဲဖြစ်ပွားနေပါတယ်။စကိုင်းနဲ့ချင်းဘက်ကတိုက်ပွဲတွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်။
အာနာဒိစီကောင်စီကိုခုခံတွယ်လှန်မှုတွေဆက်ရှိနေတဲ့စကိုင်းတိုင်းတွင်းမှာမြန်မာစစ်တပ်ဘက်ကနေမင်းရှင်းလင်းရေးတွေလုပ်နေသလိုအနီးနားပတ်ဝန်းကျင်ကျေးရွာတွေမှာနေအိမ်မိရှုခံရတာတွေရက်ဆက်ဖြစ်ပေါ်နေပါတယ်။ဒီကနေ့မနက်ပိုင်းကတော့ကလေးမြို့နယ်တန်ဖိုကျေးရွာမှာတိုက်ပွဲတစ်စုံတည်းအားမဖြစ်ဘဲနေအိမ်နဲ့ဆန်ဆက်မိရှုခံခဲ့ရတာတွေရှိခဲ့တယ်လို့တန်ဖိုကျေးရွာသားဒုကပ 尿功劳那边，再了在龙岛公边接了不？拖拉机的西南、南在外是不是？南沙站公边接那边，再不能提供别，再不能提供那比较拉难用车那边。
但福建原来嘛，西港里的个在那边跑的路，吉远的长江这边的小尼亚的路嘞，都还是比较慢的。
人家老是拿伊老马的路，人家去要天马地在那边跑，人家叫咱们走路阿公桥那边去。你碰到碰了不赚钱嘛？就那当铺是吧？俺们送汤，那里碰见不阿公桥那家里。
明年的什么浪的是叫你伢个那抢机要嘛？谁讲是真的？其他人比都搞过，也不帮得配 PDF 配路，别个打开门里就包给嘞，叫 PDF 刚上丢个表吧嘞。
那长远啊，铁蛋浆呢？这是它的系列，昂苏本蜂浆嘛，它属于它的石岗水的油啊，就不光在配里，都要避开它开开完了。年里炒那年里啥味，都要避开它开开完了。里面们呢，炒那一锅的啊，带锅的加面给完了。不光在配里别搞了，把咖啡配完，那有加收嘛嘞？就那个咯，炒乌老地沙不？那地沙提开蛋也罢了，不输赢也罢。
那人家带锅的嘛，那炒鸡肉啊，印度路米秀干给啊来了，其他干你个表表完了。大便格林表，女病人这个都拿得甩他的。西康里这块呢，龙江一根时间，每月一的时间里过来 ，PDF 不光这块里个，这个里面嘛，打开开来叫 PDF 刚上第二个表吧的。这个呢，第三马上是十多年里个嘞，格林表当兵个那场解药嘛，第二个搞唯一这块里呢，西康里这里在外边包机，西康里个一下人都打开开路 ，PDF 发回里呢，一大堆在扫墓区个来路，第二个里个表吧的。拉鲁前几年没得没有对马嘞，提大跟 CDF 派呢，西康里这里一家代表的也是皮包泥巴嘞。明年啊，提什么了？那是超越你个了，没得没有呢，新木业啊，对代表嘛，那派提开目的系列路 ，CDF 交易收关系都是让幺们个表表话嘞。
明年代表嘛了，啥个啥那五老家没，今朝被搞掉个家，第新木业嘛呗，啥个啥不知道不？
提什么了？是可能你个啥比提什么了？那是超越你的。 မင်းတပ်မျိုးနဲ့အတွင်းစတင်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်တို့တိုက်ပွဲတွေအချင်းချင်းဖြစ်ပွားခဲ့ပါတယ်။ကလေးမျိုးနဲ့နှချောင်းကျေးရွာတိုက်ပွဲနဲ့မင်းတပ်မျိုးနဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။န
ှချောင်းမှာတော့မနေ့ကတော့ကျွန်တော်များကဖြစ်ခဲ့တာရှိတယ်။အဲဒီမှာကျွန်တော်အထက်ကနှချောင်းသားလေးမှာကျွန်တော်လုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုကျန်းပဲအင်အားတရာလောက်က၃နေရာနေပြီးဖြစ်ခတ်တာရှိပါတယ်ဗျ။ကျွန်တော်ပြရဖြစ်ဒီအချုပ်တန်ရရှိတာရှိပါတယ်။မင်းတပ်ဘက်မှာလည်းအဲဒီမင်းတပ်နေဒီလုံချုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုအကျံဘက်15ဦးလောက်နားပြီးပြစ်တာရှိတယ်။အဲဒီမှာတော့ထိခိုက်ဒဏ်ရာရှိတော့မရှိဘူးလို့ပြရပါတယ်။
ချင်းပြည်နယ်ဘလဲဝါမြို့မှာလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ချင်းပြည်နယ် NLD ပါတီတွင်းမှုလည်းဖြစ်ပြည်နယ်လွတ်တော်ကိုယ်စားလှယ် slide မျိုးတိုက်နေကိုစစ်ကောင်စီကနေချိတ်ပိတ်လိုက်တဲ့အကြောင်းဒေသခံသူကပြောပါတယ်။စလိုက်မျိုးတိုက်တဲ့မိသားစုဝင်တွေဟာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းတစ်ဖက်နိုင်ငံကိုတင်းရှောင်နေလို့ဖမ်းဆီးခံရတာမျိုးတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်မှာလွတ်တော်ကိုယ်စားလှယ်တယောက်ရဲ့ပိုင်ဆိုင်မှုချိတ်ပိတ်ခံရတာဒါပထမဆုံးအကြိမ်ဖြစ်ပြီးအရင်ကအန်ယူဂျီဝန်ကြီးဒေါက်တာစလိုက်လန်မုံရဲ့ဟာခါမျိုးတွေကနေအင်ကိုလည်းချိတ်ပိတ်ခံခဲ့ရပါတယ်ခင်ဗျာ။
ချင်းနဲ့စကိုင်းဘက်ကတိုက်ပွဲအခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ပြေးဒုက္ခသည်တွေမကွေးတိုင်းဘက်မှာတိုးလာနေတဲ့သတင်းကိုတင်ပြပေးကြပါရစေ။မင်းတပ်မြို့မှာစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မကွေးတိုင်းစောမြို့နယ်ကြောက်ထုမြို့နယ်ခွဲကိုရောက်ရှိလာတဲ့စစ်ပြေးဒုက္ခသည်အရေအတွက်ကတိုးလာနေပါတယ်။ပေါင်မြို့နယ်တောင်ပိုင်းကစစ်ပြေးဒုက္ခသည်တွေမှာလည်းအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းတွင်ကစစ်ပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။ဒီဇင်ဘာ18ရက်ကစလို့ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်ပြီးတော့စစ်ကြောင်းတွေထိုးစစ်ဆင်နေတဲ့အတွက်ဒေသတစ်ဝိုင်းမှာစစ်ကောင်စီတပ်တွေနဲ့ CDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလိုတိုက်ပွဲတွေရဆက်ဆုပ်လို့ဖြစ်နေတဲ့အတွက်မင်းတပ်မြို့နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းစောမြို့နယ်ကြောက်ထုမြို့နယ်ကွဲကစစ်ပေးဆောင်စခန်းကိုစစ်ပြေဒုက္ခသည်ထပ်မံရောက်ရှိလာနေတယ်လို့ကြောက်ထုဒုက္ခသည်စခန်းစီမံခန့်ခွဲကော်မတီတာဝန်ရှိသူတို့ကအခုလိုပြောပါတယ
်။18လုံးမီကလေးကဒီတံပေါ်ဒီကနေဒီကိုသူတို့ထူးစစ်တန်းစင်မီလို့ဒီထူးစစ်စင်မီလို့ဒီနယ်ကစစ်ပြေးဆောင်နေကြတယ်လို့ဒီကြောက်ထုဒုက္ခဆင်းပြေးလာကြတာပါဟုတ်။ဒီကြောက်ထုကတော့ကျွန်တော်မင်းတပ်နယ်နဲ့လည်းနေဆုံးနေတာပေါ့လေ။အနည်းဆုံးနေတာပေါ့။ပြီးတော့ဒီကြောက်ထုမျိုးကတော့လောလောဆယ်လို့သူကတော့ဒီနည်းနည်းလေးလုံးဆောင်တယ်လို့ပြောရမလားဘူးဒီဖက်မှာကျလို့လို့ဆိုထူးဖြစ်မရှိတော့လေဒီမှာပဲကုန်လုံးလာစူးကြတဲ့သဘောပေါ့ကျွန်တော်လက်ရှိကတော့3000ဝန်းကျင်ရှိနေတာကို3000ဝန်းကျင်ရှိနေတာကိုမတ်ပတ်စပ်ပြီးဘလောက်ကြီးတူလာတယ်ပေါ့လေဒီတူလာတဲ့ရေတော့ကျွန်တော်တို့လည်းသိကြတော့ကြောက်လို့မရသေးဘူးနော်ဟိုဘောဒီလောလောဆယ်ကတော့ကျွန်တော်တို့နေရာထန်ခင်းတော့တယ်သူတို့ကသူကြီးရောက်လာတဲ့စပီးချောင်းနေထန်ဖို့နေရာထန်ခင်းတဲ့ထက်ထက်ဖြစ်နေတယ်ပေါ့ဆောင်းနဲ့လွေးတယ်ပေါ့လေဒီဆောင်းရပြီဆိုတော့ဒီနေ့ဒီကချင်းဆိုတော့ဒီဆောင်းလေးချေပေါ်တယ်ကျွန်တော်တို့ဒီဆန်စီစားပေါ်လာဒီပုံမျိုးတော့လက်လောရည်ကြည့်လို့အနေနဲ့ပေါ့
ရောက်လာတဲ့စစ်ပေးဒုက္ခသည်တွေဟာကြောက်ထုမှရှိတဲ့ဒုက္ခသည်စခန်းမှာနေထိုင်ကြရသလိုနေရာတိုင်ခင်းမလုံလောက်တဲ့အတွက်တချို့မှလည်းမျိုးပေါ်ကအိမ်တွေမှာစုပေါင်းဟာရံပြီးနေထိုင်ကြရတာတွေရှိနေပါတယ်ကြောက်ထုမျိုးပေါ်မှာစစ်ကောင်စီကဖွင့်လှစ်ပေးထားတဲ့စစ်ကြောင်စခန်းတွေရှိပေမဲ့လည်းလာရောက်ခိုလုံသူအနေငယ်သာရှိပါတယ်တဆက်တည်းမှာပဲမကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကဝန်ကျုံကျွာသားတွေဟာရွာထဲမှာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့အတွက်တော်တော်တွေတွေစစ်ပြီးရှောင်နေရတယ်လို့ပေါ့ဒေသခံတူကပြောပါတယ
်တိုးရဲဒီမှာဒီစစ်ချောင်းတဲလေးကိုဖွင့်ပြီးတော့နေနေရတယ်ဝန်ကြီးတို့လို့ဆိုရင်မင်းမလောင်ဘူးဒါပေမဲ့ဟိုရွာမှာတို့ကဒီချူစိုးကြီးအဆိုင်ချတာပေါ့ချူစိုးကြီးရဲ့ရေးဖြစ်ပါတယ်အဆိုင်ချတာတဲ့ခါကျတော့သူတို့ရွာတဲ့ပြန်မြေအဲ့တိုးရဲဒီမှာနေတယ်တချို့ကျတော့ဘေးလို့ရဖို့အမျိုးလိုရှိတဲ့နေရာရှောင်နေတာရှိတယ်တချို့ကျတော့တိုးရဲဒီမှာဒီစစ်ချောင်းတဲလေးကိုဖောက်လို့နေတယ
်မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းဟာစစ်ကောင်စီတပ်တွေမကြာခဏဆိုလို့နေမြေရှင်းနေတာတွေလှုပ်လို့ဒီသခင်ကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုလို့တိုက်ပွဲတွေဖြစ်ပွားပါတယ်စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးအတွင်းပေါ့မြို့နယ်တောင်ပိုင်းကကင်းမရွာကိုမီးရှို့သွားတဲ့အတွက်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပြီးရွာသားနှစ်ဦးမီးလောင်သေဆုံးခဲ့တယ်လို့ဒီသခင်တွေကပြောပါတယ်ကြီးရွာတချို့မီးလောင်မှုမှာဒီသခင်ကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းအပြန်အလှန်ဆွတ်ဆွဲမှုတွေရှိနေပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲနေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါစီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဆရာနာသိမ့်ခံထားရတဲ့မြန်မာနိုင်ငံမှာခရီးရန်ဘာသာဝင်နေတာမကဘာသာစုံလူမျိုးပေါင်းစုံပျော်ရွှင်ရတဲ့ခရစ်မတ်ပွဲတော်ကာလကိုကိုဗစ်ကူးစက်ရောဂါကပ္ပကပေးတွေအပြင်ဆရာနာရှင်ဆန့်ကျင်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မှဘလို့များဖြတ်တန်းကြရပါသလဲဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးတင်ပြထားပါတယ်ရှင
်ဆရာနာသိမ့်ခံထားတဲ့မြန်မာနိုင်ငံမှာခရီးရန်ဘာသာဝင်နေတာမကဘာသာစုံလူမျိုးပေါင်းစုံပျော်ရွှင်ရတဲ့ခရစ်မတ်ပွဲတော်ကာလကိုကိုဗစ်ကူးစက်ရောဂါကပ္ပကပ်ပြီးအပြင်ဆရာနာရှင်ဆန့်ကျင်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်မှဘယ်လိုဖြတ်သန်းနေကြပါလဲဒီတစ်ပတ်သတင်းတောင်မတ်စုအစီအစဉ်ကနေတင်ပြပေးပါမယ်ကျမခင်မြူထွေးပါရှင်နှစ်စဉ်နှစ်တိုင်းချမ်းအေးလာတဲ့ဒီဇင်ဘာလကိုရောက်လာရင်နှစ်သိကူပွဲတော်နဲ့အတူခရီးယန်ဘာသာဝင်တွေအတွက်အထွတ်မြတ်ဖြစ်တဲ့ခရစ်မတ်ပွဲတော်ကာလကိုလူမျိုးပေါင်းစုံကပျော်ပျော်ရွှင်ရွှင်ဖြတ်သန်းကြတာပါဖျားရှင်နဲ့လူသားတို့စုံစည်းတဲ့ပွဲတော်မြတ်ဖြစ်တယ်လို့ဖျားရဲ့အချစ်ကိုခံစားရတဲ့ပွဲတော်ဖြစ်တဲ့ခရစ်မတ်နေ့ဟာပျော်စရာကောင်းလွန်တယ်လို့ခရီးယန်ဘာသာဝင်တွေကဖော်ကျူးကြပါတယ်ခရစ်မတ်ရဲ့အမှတ်အသားဖြစ်တဲ့ကာရိုတီဆိုတာမုတ်ဘဲတီစာလှူစားကြတာနဲ့ချစ်ခင်ရသူတွေနဲ့အားလုံးစုပေါင်းပျော်ရွှင်ကြတာတွေကိုကယောဂဘေးမတိုင်ခင်2019ခုနှစ်အထိသာစီစီကာကာကျင်းပနိုင်ခဲ့ကြတာပါဒီလိုခရီးယန်ဘာသာဝင်တွေအပြင်အားလုံးတွေပျော်ရွှင်ရတဲ့ခရစ်မတ်ပွဲတော်ဟာပြီးခဲ့တဲ့နှစ်တုန်းကလည်းကိုဗစ်ကပ်ဘေးရောဂါကြောင့်ပျော်ပွဲရှင်ပွဲတွေတိတ်ဆိတ်ခဲ့ပါတယ်ခရီးယန်ဘာသာဝင်အများစုလည်းဖျားเจ้าကိုကိုယ်တိုင်ကိုယ်ကျမသွားရောက်နိုင်တော့ပဲနေရင်ကနေသာဝတ်ပြုဆူတောင်းတာတွေလုပ်ခဲ့ကြတာပါဒီလိုဖြစ်ခဲ့တဲ့2020ခုနှစ်တုန်းကကိုဗစ်ကြောင့်သတိထားရတယ်လို့အခု2021ခုနှစ်မှာလည်းတိုင်းရင်းပြည်ရေးမငြိမ်းချမ်းတာတွေကြောင့်ခရစ်မတ်ပွဲတော်မဆင်နွှဲနိုင်ဖြစ်နေကြတာပါမငြိမ်းချမ်းမှုတွေကြောင့်ဒီအချိန်ကဆင်ញင်စရာဖြစ်လို့ဒီနှစ်မှာတော့စစ်မှန်တဲ့ပျော်ရွှင်ခြင်းဖြစ်တဲ့အတွင်းစိတ်နှလုံးသားပြင်ဆင်မှုနဲ့အတူဝိပုစုတောင်းခြင်းကိုသာအခြေခံပြီးတော့ပွဲတော်ကျင်းပဖို့စီစဉ်ထားတယ်လို့ရန်ကုန်မြို့စိတ်မေရီဖခင်ကျောင်းရဲ့ကျောင်းတိုင်ဆရာတော် Father Hygienist မြစ်ဆိုးကပြောပါတယ်
Christmas ပွဲတော်ကိုကျင်းပတာကဒီနှစ်ကတော့ဖြင့်နော်ဘာသာရေးရှုထောက်ကနေပြီးတော့ကျွန်တော်တို့ပြောတဲ့ဝိညာဉ်ရေးဆိုင်ရာနော်ကျင်းပခြင်းဆိုတာဆုတောင်းပတ္ထနာပြုခြင်းကိုပို့ပြီးတော့ဦးစားပေးပြုလုပ်တဲ့အခါကျတော့ဒီဝတ်ပြုကိုယ်ဝဲခြင်းမှာနှစ်မျိုးစီစဉ်ထားပါတယ်လူဦးရေကတော့ကန့်သက်ထားပါတယ်နော်ကိုဗစ်ရဲ့ဒီဒါကျွန်တော်တို့စီမင်းစီကံအတိုင်းနော်နေရာလေးတွေစီစဉ်ထားရယ်လူရည်အကန့်အသတ်နဲ့တစ်ချိန်တည်းမှာပဲမလာနိုင်နဲ့မပါဝင်နိုင်တဲ့ညီကိုမောင်နှမတွေအတွက်နော်ကျွန်တော် live streaming online ကနေပြီးတဲ့နောက်လည်းပါဝင်နိုင်အောင်လို့ကျွန်တော်တို့ live link ပေးมาဖြစ်တယ်နာဆိုတော့အဲ့ဒီဟာကတော့ဒါဆုတောင်းပတ္ထနာပြုခြင်းအတွက်ပေါ့အပြင်အပမှာတော့ကျွန်တော်တို့ခါတိုင်းနှစ်တွေလိုကြီးကြီးကျယ်မီးတွေနော်စင်ထားတာမျိုးမလုပ်တော့ပေမဲ့ Christmas ရဲ့အတိတ်ဘယ်ကိုပေါ်ကျူးတဲ့ဒီနွားတင်ကုတ်လေးနော်အရှိမသူငယ်တော်အိမ်လေးကိုကျွန်တော်တို့စောက်လုပ်ထားပြီးတဲ့နောက် decoration လေးလှလှပပလေးနဲ့ပြင်ဆင်ထားပါရယ်အဲ့တော့လာရောက်ပြီးတော့ကြည်ညိုလို့ရအောင်လဲစီစဉ်ထားတဲ့သဘောပါနောက်ပြီးရင်ကျေတော်ကိုလည်းဖျားเจ้าအပေါ်မှာတင်ထားပေးပါရယ်ညဘက်ကတော့မိအစ်စ်နဲ့တော့ရှိပါတယ်ပေါ့
ကိုဗစ်ကပ်ဘေးပထမလိုင်းနဲ့ဒုတိယလိုင်းတန်းခက်ခက်ခဲခဲရင်ဆိုင်ကျော်ဖြတ်ခဲ့ရတဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစပြီးဆေးရနာတိတ်လိုက်ပါရယ်နိုင်ငံထွင်းမှာကက်ယောဂါဘေးဆိုကြောင့်ရာသီကာလအလိုက်ကျင်းပလေရှိတဲ့ပွဲတော်တွေလည်းစိတ်တုံးခဲ့ရတယ်လို့ဘာသာရေးအထွတ်မြတ်ပွဲတော်တွေကိုလည်းအကျဉ်းချုပ်ပြီးတော့သာဆောင်ရွက်ခဲ့ကြတာပါကက်ယောဂါဘေးကြောင့်လူစုလူရေးရှောင်ကျဉ်နေရတဲ့အချိန်မှာပဲဆရာနာသိန်းနာရဲ့နောက်ဆက်တွဲအာနာရှင်ဆန့်ကျင်သူတွေနဲ့စစ်ကောင်စီအကြမ်းပစ်ခတ်မှုတွေကြောင့်အိုးအိမ်တွေကိုစွန့်ခွာခပ်ပြေးကြရသူတွေလည်းတစတဲ့တစများလာပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ PDF တွေအကြမ်းပစ်ခတ်မှုတွေရှိနေတဲ့ကြားပြည်နယ်အထွန်းမှာတော့အခုနေ့ခရစ်မတ်ပွဲတော်ကိုဆူတောင်းခြင်းနဲ့သာဖြတ်သန်းသွားမယ်လို့ဒေသခံတွေကပြောပါတယ်။ပိတ်ပွဲတွေဖြစ်နေတဲ့လွိုက်ကော်ဒီမွန်ဆူနဲ့အနီးနားကရွာမှနေထိုင်နေကြသူအတော်များများဟာလည်းအိုးအိမ်ကိုစွန့်ခွာထွက်ပြေးနေကြလို့သူတို့ခွင့်ရဘာသာဝင်အများစုဖျားเจ้าမှာဝှက်ပြူဆူတောင်းဖို့အခက်အခဲရှိနေတယ်လို့လွိုက်ကော်မြို့ကန်တူကပြောပြပါတယ
်။အများပေါ်ရသူဆောင်တွေသူကြားလိုက်တာကြတော့လေ
ဆက်တော့ဟိုတော်တော်များများကဒီချက်ချောင်းနေခံထားတဲ့ဥင်ခံထားတဲ့ဆုံးခေါ်ဘာလဲအမိသားမျိုးနဲ့ရှိခဲ့ကြတယ်ဒီမျိုးကမှုပေါ်မှာတော့မှာဒီချက်ချောင်းလက်ပြည့်တဲ့အကန့်တမ်းနဲ့တမေရောဟိုရှိနေရတာပေါ့ကိုယ်ကလည်းရှိရခါတဲ့ကောင်လေဒါဒီဖူးဆူဒီမော့ဆူတော့ကာအစ်ဒေါ်ရှာဒီလိုရှိနေချက်ချောင်းတဲ့နေနေအမိသားမျိုးနဲ့ရှိတော့အမဒီလိုရှိကြဘူးပေါ့နည်းနည်းလေးကြာအောင်ထုံးရွာဒီဖြ ဒီနေ့ဒီနေ့ညရယ်တော့ချက်ကန်တက်ပြီးအရာပါတော်ကြီးနေပ
ါဆရာနာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကြိမ်တိုက်ပွဲတွေကြောင်းကြားပြည်နယ်တွေကရိုက်ကောခူဆိုထေကုံမှာရှိတဲ့လူနေအိမ်900ကျော်လောက်ပျက်စီးခဲ့ရတယ်လို့အရက်ဖက်အဖွဲ့တွေရဲ့စီးရင်တွေရသိရပါတယ်ဒီအထဲမှာဘာသာရေးအဆောက်အုံတွေလည်းပါဝင်ပါတယ်ဒါကြောင့်အဲ့ဒီဖျားเจ้าတွေမှာသတင်းသုံးတဲ့ဆရာတော်တွေလည်းသူတို့เจ้าတွေစီပြန်လာလို့မရကြပါဘူးဒီမောစုကမျိုးဆက်တဲ့အတင်းတော်ဆရာတော်စောထုံးလာကလည်းပြစ်ခတ်တိုက်ခတ်မှုတွေကြောင့်เจ้าတော်စီပြန်နိုင်ဖို့အလံဝေးနေရပါတယ
်တနည်းအားဖြင့်หนีလို့မရဘူးနောက်ပြီးတော့မှအကယ်လို့စီဆောင်ပြီးတော့မှအဲ့နေရာရောက်သွားတယ်ဆိုရင်အဲ့နေရာမှာအချင်းမကြီးပြဘူးကျွန်တော်တို့ဒီမောစုကနေအလွတ်တော့သွားတယ်တွက်တော့မှလည်းမမြင်ပြန်ဘူးပေါ့နော်အဲ့ဒီနေ့ဒီပတ်ချက်မလဲဆိုတာအဲဒီညမှာမင်းတို့ရဲ့ဟိုဟိုရှိဒီရှိဟိုပြန်ပြီးပြောင်းတဲ့အဲ၄နေရာ၅နေရာအဲမိသားစုတွေပေါ့နော်ဟိုရှိဒီရှိနောက်တော့ကြတော့မထူတော့ဘူးဆိုအဲစနေရကိုမညတိုင်းညဆိုတော့မှဒီရောက်ဝင်ပြရဆဲသွားသွားသွားရင်းနဲ့အန်ကျဲနဲ့သွားလို့ရတဲ့နေရာသွားတယ်ဒါနဲ့သွားလို့ရတဲ့နေရာသွားတယ်ဒီလိုအခုတိသွားနေတော့ပါပဲပေါ့နော်
ချင်းပြည်နယ်ထန်တလာမှာဆိုရင်လေစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားပြစ်ခတ်မှုတွေကြောင့်မြို့လုံးချို့ထွက်ပြေးကြရပြီးအဆောက်အုံတွေမိလောင်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ဒီအထဲမှာခွင့်ရံဘာသာဝင်တွေဝေပြူတဲ့ဖျားเจ้าတချို့လည်းပါသွားပါတယ်။ဒီနှစ်ကတော့အခုလိုရိုးရိုးပျက်စီးသွားရတဲ့ OA စီစဉ်တွေကိုစွန့်ခွာပြီးတောတောင်တွေထဲထွက်ပြေးတင်းရှောင်နေရတဲ့အကူအညီနဲ့စစ်ပီဒုက္ခတွေရဲ့အတွက်လဲထူထမ်းပေးလိုမှုတွေလုပ်ကြတယ်လို့ခွင့်ရံဘာသာဝင်တွေကပြောပါတယ်။အခုနှစ်ခရစ်စမတ်ကိုပြင်ပပျော်ရွှင်မှုထက်ဒုက္ခရောက်နေသူတွေကိုကူညီပေးတဲ့စာနာတက်သောခရစ်စမတ်အဖြစ်ဖော်ကျူးဖို့လှုပ်ဆောင်နေတယ်လို့ Father Hyginus Misu ကပြောပါတယ
်။ဒီငြိမ်းချမ်းခြင်းကိုပြပြစေပြီးတဲ့နောက်စစ်တွေဖြစ်ကြရဲအချင်းချင်းတက်ဖြတ်ကြရဲဆိုတာလေဒါကျွန်တော်တို့ရဲ့အမြင်ကတော့ညီကိုမောင်နှမအချင်းချင်းတက်နေတာလို့ပဲခံစားရတယ်။ဘသူပဲတည်တည်ဒါကျွန်တော်တို့ရဲ့အမိမြမာနိုင်ငံတော်ကြီးတည်နေတာပါပဲ။နောက်ဒါကြောင့်ဒီဟာကိုအမြန်ဆုံးပြုပြင်စီကျင်းတဲ့ဆန္ဒလူတိုင်းမှာရှိသလိုเนาะတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအတွက်လည်းကျွန်တော်တို့ဆွတောင်းပေးတယ်เนาะတိုင်းပြည်ကိုပို့ပြီးရတော့ပို့တစ်လွင်တဲ့တာယာလှပတဲ့တကယ်လူတွေလူအဖွဲ့အစည်းတွေနဲ့စောက်တည်ထားတဲ့တိုင်းသိပ်ပြည်သူကိုကျွန်တော်တို့မျှော်လင့်ပြီးရတော့ဒီခရစ်စမတ်မှာเนาะဆွတောင်းခြင်းအဖြစ်တော်၎င်းเนาะကရုဏာရေးလုပ်ငန်းအချင်းချင်းရိုင်းပင်းကူညီတဲ့လက်တွေနဲ့တွဲလက်ညီစွာနဲ့နော်ကျွန်တော်တို့ညဝေးပြီးတဲ့နောက်ဒီခရစ်စမတ်ကလည်းအပြင်ပျော်ရွှင်စရာထက်ခုနဒုက္ခရောက်နေတဲ့ညီကောင်မောင်နှမတွေကိုကူညီပေးတဲ့စာနာတတ်သောခရစ်စမတ်အဖြစ်ကျွန်တော်တို့ဖော်ကျူးဖို့ကြိုးစားနေကြပါတယ်လှုပ်လှဲလှုပ်ဆောင်နေကြပါတယ
်မြန်မာနိုင်ငံမှာခရစ်စမတ်ပွဲတော်ကာလကိုကယောဂါကြောင့်စိတ်ချင်းကဲကိုချင်းခွာနှလုံးသားချင်းဆက်နွယ်ပြီးမနစ်ကကျင်းပနိုင်ခဲ့ပေမဲ့လို့ယောဂကပ်ပေးအပြင်နိုင်ငံရေးပြပခါရီကြောင့်ဒီနှစ်မှာတော့ပြင်ပအပျော်ရေးစိတ်တုံးရတယ်ဆိုပေမဲ့အကူအညီလိုအပ်နေသူတွေအတွက်အကူအညီပေးနိုင်ဖို့ကိုပဲအတိအကျထားကြိုးပမ်းနေကြတယ်ဆိုတာဒီတစ်ပတ်သတင်းတောင်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ကျွန်မခင်ဗျာထွေးပါရှင
်မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့သတင်းတောင်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်နှစ်ပေါင်း150ကျော်အတွင်းမှာကဘာမှာအဆိုးဝါးဆုံးတစ်ခုလို့ရည်ညွှန်းပြောဆိုကြတဲ့စီးပွားရေးပြိုလဲမှုနဲ့ရင်ဆိုင်နေရတဲ့လက်ဗရွန်နိုင်ငံမှာပြည်တွင်းပန်းစိုက်ပျိုးရေးလုပ်ငန်းတစ်ခုကတော့အခက်အခဲတွေကြားကနေဆက်လက်ရှင်သန်နိုင်ရေးအတွက်စ조사နေပါတယ် AP သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်
လေဗနန်ပြည်ရစ်စစ်အပြီးနောက်ပိုင်းမှာဖလာဒူလီဗန်လုပ်ငန်းကိုရနီးယားယူနတ်စပြီးတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တုန်းကပန်းတွေကိုအများစုပြည်ပကတင်းသွင်းခဲ့ကြတာဖြစ်ပြီးပြည်ရင်းမှာပန်းဆိုင်ပြုတ်ထုတ်လုပ်ပြီးဈေးကွက်ကိုဖြစ်နိုင်ဖို့ယူနတ်ကမျှော်လင့်ခဲ့တာဖြစ်ပါတယ်။စတူယန်မီတာ120ရှိတဲ့ ဂျူလစ်ပန်ကင်စိုက်ခင်းကနေစခဲ့တဲ့ UNAS ရဲ့ပန်းဆိုင်ပြိုရည်လုပ်ငန်းဟာအခုဆိုရင်ဒေသ၅ခုမှာစတူယန်မီတာ6သိန်းရှိပြီးဝန်ထမ်းက120ကျော်ရှိပါတယ်။နှစ်တွေကုန်လွန်လာတာနဲ့အမျှစိုက်ပြိုရည်လုပ်ငန်းဟာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့လာရပါတယ်။နိုင်ငံရဲ့လုံခြုံရေးအခြေအနေမတိမငြိမ်ဖြစ်တိုင်းမှာပန်းဝယ်လိုအားကလည်းကျဆင်းသွားပါတယ်။လုပ်ငန်းရှင်ရနီယာယူဆက်ကအခုလိုပြောပါတယ်။
هلا بلبنان كل عمره في صعوبات يعني
لبنان ما اميدان اكك جون يا بعده لون جون يي اكك كيلو قيسا بعده زولايلا رون غا سي بيت كيزين غا سو يين تلا غويلا بان دوي لوين بيت كيا بعده باو كوي مو فيت دي اكا راي ما نايغان اتو يو سي بوا يي اتو با كان سو سي بعده بان دوي غا بيسي بوت تو لوي را چاو ဒီပန်းတွေဟာဆိုရင်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုတိုက်တာတဲ့အညွှန်းလိုပါပဲဖြစ်လေဗန်နာမှာလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတခုခုဖြစ်ပြီးဆိုတာနဲ့ဝယ်လိုအားကျသွားပြီးပန်းတွေကိုလွှင့်ပြရတော့ဒါပါပဲလို့ UNAS ကပြောခဲ့တာဖြစ်ပါတယ် Flaadu Levan ကလယ်သမားတူဖြစ်တဲ့ Horia El Hassan ကလည်းအခုလိုပြောပါတယ
်နီလီ
ကဘာမှာသူ့အတွက်နှစ်လိုပွဲအရာကတော့မျောလင့်ချင်ပါတဲ့မနေ့တိုင်းပန်းဆိုင်ခင်မလှုပ်လှုပ်ဖို့လာတယ်ပန်းတွေကသူ့အတွက်မျောလင့်စရာရစေတယ်လို့ပြောသွားတာပါကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါနဲ့အတူလေဗနန်မှာဗန္ဒာရီအကျက်တဲဖြစ်လာချိန်မှာတော့ယူနက်စ်ကသူမရဲ့စိုက်ပျိုးရေးလုပ်ငန်းဆက်လက်ရှင်သန်ရပ်တည်နိုင်ရေးအတွက်တမျိုးတစ်ပုံအဖြေရှာဖို့ကြိုးစားခဲ့ရပါတယ်ဖြေရှင်းနည်းတစ်ခုကတော့ပန်းတွေကိုအချောက်ခံလိုက်တာဖြစ်ပါတယ်ဒီလိုလှုပ်ထားတာကြောင့်နောက်လပိုင်းတွေအကြမှာပန်းချောက်အဖြစ်နဲ့ရောင်းနိုင်ပါပြီ။ရနီယာယူနက်စ်ကအခုလိုပြောပါတယ်
။ كيفل حشرات
လေဗနာမှာမတိကျမရေရာမှုတွေကအများကြီးပါ။ဈေးပိတ်တဲ့နေ့ကိုဗစ် -19 ဖြစ်ပွားမှုနောက်ပြီးဆန္ဒပြပွဲတွေဖြစ်လို့ဒါနဲ့ပဲပန်းတွေလည်းပုတ်တိုးကုန်ပါရောတဲ့။ပန်းတွေခုဆွပြီးရောင်းလို့မရ။ပန်းတွေကိုမရောင်းရရင်လွန့်ပစ်ရုံပဲရှိပါတော့တယ်တဲ့။မရောင်းရရင်ဘယ်လိုလုပ်နိုင်မလဲ။လုံခြုံရေးအခြေအနေတွေကိုစဉ်းစားမိရာကနေပန်းတွေအချောက်ခံဖို့ဖြစ်လာခဲ့တာပါလို့ရနီယာယူနက်စ်ကပြောသွားတာပ
ါ بيجربوا اذا ما زبط بيلاقي غيره او بيلاقي غيره كل القصه انه واحد يكون كثير سريع
သူမတွေ့ရှိခဲ့တဲ့နောက်ထပ်ဖြည့်ရှင်းချက်တစ်ခုကတော့ပုံမှန်ကြီးနဲ့ဝန်ဆောင်မှုကိုစတင်ခဲ့တာဖြစ်ပါတယ်တပတ်ကိုတစ်ချိန်အင်တန်ရာရောက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုဖြစ်ပါတယ်လေဗနန်နိုင်ငံမှာဒုတိယအကြိမ်အသွားလာတိုက်မြစ်ခန့်သက်မှုကာလအတွင်းအင်တန်ရာရောက်ပန်းပို့ဆောင်ပြီးတဲ့ဝန်ဆောင်မှုကိုသူမစခဲ့ပါတယ်။အပြင်ထွက်လို့မရပဲအင်ထဲမှာတတိတခြားနေထိုင်ရသူတွေအတွက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုကသူတို့အတွက်စိတ်ချမ်းသာစရာရစီမယ်လို့လည်းလုပ်ငန်းရှင်ရနီယာယူနက်စ်ကမျှော်လင့်ပါတယ်။
လမဝတ်ဘီဂျီဘီရှွိုင်းနတဘီယာအလာဘိုင်တို
အင်ကိုတဘာဝအလှပတွေယူလာတဲ့အခါမှာအထူးသဖြင့်အခုလိုခက်ခဲနေတဲ့အချင်းကာလမျိုးမှာစိတ်ချမ်းသာမှုရရှိပါတယ်ပန်းတွေရတဲ့အခါမျိုးမှာလူတွေရဲ့မျက်လုံးတွေအယောင်တောက်လာပြီးကြည်ကျင်းနက်နက်ပြုံးရွှင်သွားတာဘာကြောင့်လဲဆိုတာကိုအမြဲတမ်းပဲစိတ်ဝင်စားခဲ့တာပါလို့သူမကပြောသွားတာပ
ါကီလ်ရှိأخضر أو ملون أو بذكرنا
بس ان بان اما سين توين ثا تو تو غا رو انو بنيا شين يوب شين ياي كون تو رايدي ဖြစ်ပါတယ်2019-2020ကာလအတွင်းလေဗနန်မှာလမ်းမော်ထွဲဆန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းနိုင်ငံပေါ်မှာထားတဲ့ رايدي ရဲ့သဘောထားလည်းပြောင်းလဲသွားပါတယ် COVID-19 ကြောင့်အိမ်ထဲကအိမ်ပြင်ထွက်လို့မရတဲ့အခါမှာအိမ်ထဲမှာပဲစိတ်သက်သာရရဖို့လုပ်ခဲ့ပါတယ်တဲ့ပန်းနိုင်အချက်တဲပြဿနာတက်နေတဲ့အချင်းကာလမျိုးမှာပန်းတွေကဇင်ကန်ပစ္စည်းတစ်ခုအဖြစ်သတ်မှတ်ကြပြီမဲ့လဲ right tip ကတော့နိုင်ငံရဲ့အခက်အခဲကာလအတွင်းသူ့အတွက်စိတ်ကျန်းမာရေးအတွက်မရှိမဖြစ်ပစ္စည်းလို့ယူဆထားပါတယ
် البلد هلا عمنهار
နိုင်ငံကပြိုလဲနေပါတယ်နိုင်ငံမှာနေထိုင်ကြသူတွေအပေါ်မှာရာဇဝတ်မှုကျူးလွန်နေကြတဲ့နိုင်ငံရေးအခွင့်ဒုခံတွေရဲ့အုပ်ချုပ်မှုကိုလည်းခံနေကြရပါတယ်သူရဲ့အသိမိတ်ဆွေအများစုကတော့နိုင်ငံကနေထွက်ခွာသွားကြပါပြီတဲ့သူကတော့နိုင်ငံကနေမခွာဖို့ဆုံးဖြတ်ထားပါတယ်လို့ right deep ကပြောသွားတ
ာပ
ါလေဗနန်ရဲ့စီးပွားရေးပြိုလဲမှုကနှစ်ပေါင်း150ကျော်အတွင်းကမ္ဘာမှာအဆိုးရွားဆုံးအခြေအနေတစ်ခုအဖြစ်ညွှန်းဆိုကြပါတယ်။ အရှေ့လယ်ပိုင်းဒေသနိုင်ငံတစ်ခုဖြစ်တဲ့လေဗနန်မှာငွေကြေးဖောင်းပွားမှုနဲ့အခြေခံကုန်စည်ဈေးနှုန်းတွေကလည်းထိုးတက်နေပါတယ်။နိုင်ငံရဲ့အခြေခံကုန်စည်80ရာခိုင်နှုန်းကျော်ကပြည်ပကနေတင်သွင်းချရတာဖြစ်ပါတယ်။ဆက်သုံးစီနဲ့ဈေးဝအပါအဝင်အခြေခံကုန်စည်တွေမလောက်ငှမှုအထူးသဖြင့်နိုင်ငံသားငွေကြေးထုတ်ယူလွှဲပြောင်းမှုကန့်သက်ချက်အပါအဝင်ဘဏ်ကနေငွေကြေးထုတ်ယူတာနဲ့လွှဲပြောင်းတာတွေမှာအကန့်အသတ်တွေကြောင့်လဲလေဗနန်ရဲ့စီးပွားရေးမှာပိုပြီးအခက်အခဲဖြစ်စေပါတယ်။အာဂရီလိုက်စားမှုတွေနဲ့စီမံခန့်ခွဲမှုလွှဲမှားမှုတွေနဲ့ပတ်သက်ပြီးနှင်းနယ်ချီပြစ်တင်ခံရတဲ့နိုင်ငံရေးသမားတွေဘက်ကလက်ရှိပြဿနာကိုထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်နေတာနဲ့အတူပဲစည်ရဲမွဲတေမှုဟာလည်းပိုပြီးမြန်မြန်ဆန်ဆန်တိုးလာနေပါတယ်ရှင်။
မတ်တငီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ပါရှင်ဆက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့တိုကျိုမြို့ကຫນွေဦးဒေါ်လာရေးစားတောက်ဆိုင်အကြောင်းကိုပြောပြထားတာပါမြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်မှုရမုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့ကအီကက်ပူကူရိုအရမဖွင့်ထားပါတယ်မြန်မာနိုင်ငံကအခြေအနေတွေကိုဂျပန်နေပို့ပြီးတော့တည်သွားအောင်စီယုံပြီးတော့ရမုံငွေရှာတဲ့ Spring Revolutionrestaurant CRR စားတောက်ဆိုင်အကြောင်းကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမျက်မုံကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့လက်နက်ကင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမုံငွေရှာနေကြပါတယ်။အဲဒီထဲမှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကြပြီးတော့လူစီကားတဲ့အီကဲဘူကူရိုအရက်မှာဖွင့်ထားတဲ့နှွေဦးတော်လန်ရေး Spring Revolution Restaurant SRR စားတောက်ဆိုင်တွေပါပါတယ်။အောက်တိုဘာလမှာစိုင်ဖွင့်တာ9လပြည့်သွားတဲ့ဒီဆိုင်ကိုစားဖွင့်တော့ကတော့အခုလိုဆိုင်ကြီးမျိုးမဟုတ်သေးဘူးလို့ SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါတယ်။
အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့ရတဲ့ခါကျတော့ဆိုင်းတိတ်လေးပေါ့နော်ဒီလူ20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နော်နည်းနည်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့အခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်းစဖွင့်နေနေမှာပဲလူကညာချပြီးလာတယ်လို့ဖြစ်သွားတာပေါ့နော်ဆိုတော့အဲ့မှာကိုရီးယားဒီစားသောက်ဆိုင်လုံငန်းနဲ့တွေ့ကြုံရလဲမရှိရဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရလဲမျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမှလည်းမသိသေးဘူးအွားရတယ်ကိုရီးယားအယောက်20လောက်ပဲပြင်ထားရလူ100လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်ရလဲမလောက်နေရလဲမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရရအများကြီးပေါ့နော်ဖြစ်တဲ့အချိန်မှာကိုရီးယားစဉ်းစားဒီ2ရက်3ရက်လောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီးယားကိုဆိုင်ကိုပေါ့နော်အားပေးရှင်လို့မြန်မာအကြောင်းကိုသိရှင်လို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ရှက်ပေးတယ်လို့ဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြည့်ရှာပြီးမှဒီထပ်ကိုစူးစမ်းကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲဆိုင်တဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းထပ်ပြောင်းတယ်ပြောင်းတဲ့ဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ရောက်ပေါ့နော်ကောင်တာမှာပေါင်းမစွန်50လောက်ထိဆန်းနေဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ကြီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီအီကဲဖူကိုလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမီနီဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတန်တန်ပြန့်ပြန့်နေတကယ်နေရာကောင်းမှလုထားတာပါလို့စားတော့ဆိုင်ချစ်ကြီးလို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလလက်လွင်ကစားတောက်ဆိုင်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနဆေးရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာပြုတယောက်ဖြစ်ပါတယ်
သူနာပြုဆိုတဲ့အချိန်မှာတော့ရိုးရိုးသူနာပြုမဟုတ်ဘဲနဲ့ဒီဟာပေါ်တော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရီပို့လို့ရ research စာတမ်းတွေပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟာပေါ်တော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်ဆေးရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရတယ်ဖလက်ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတင်းနဲ့ထပ်ပြီးတော့မှလှုပ်ရမယ်ဆိုရင်အတည်ရပြီးတော့ဆိုင်ကလည်းကိုယ်တာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားရမယ်ဆိုရင်ကျွန်မမနာမနေလှုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုယ်လာစားနဲ့ကိုယ်အဆင့်တန်းကိုယ်နေရာတစ်ခုနဲ့အေးစစနေလို့ရတဲ့အနေထားပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲငါဒီထက်ပိုလုံမရမယ်ဆိုရဲစိတ်နဲ့ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော
်မြန်မာနိုင်ငံအတွက်ရမုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အသိပေးလိုက်ချိန်တည်းကဆိုင်မှာအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆက်ပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနေဘူးလို့သူကပြောပါတယ်
အစားမှာဗောလန်တီးယား90နဲ့မှ6ယောက်ရှိရရှင်86ယောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတူချွားနေတခြားနေသွားတဲ့ခါရှိရခါမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ86ယောက်ထဲမှာမှဗောလန်တီးယား30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျွန်တဲ့ဟာကြတော့ website team တို့ account team တို့အဲ့လို team လေးခွဲထားပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်ထဲဆီပြီးသွားပြီဆိုတဲ့အချိန်မှာကြီးညာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးညာတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတည်ကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညတွင်ချင်းမှာပဲအကုန်လုံးကမေးရေးပို့ချတယ်ဆက်စချင်းမှာကျမတို့ volunteer 86ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စာခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတည်လာတဲ့အခါမှာကျောင်းတက်နေတဲ့ကလေးတွေတခြားလှုပ်လှုပ်နေတဲ့ကလေးရတယ်ကျမတို့ဒီရက်တည်းရဆွေးနွေးအားပါတယ်လှုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အလုံးကအကူအညီပေးချတယ်ရှင်နောက်ပြီးတော့ဒီ volunteer အနေနဲ့မဟုတ်ဘဲနဲ့လေဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့တည်နံလေးယူလာပြီးတော့မှမြန်မာနိုင်ငံရမြင်းခွာရဲ့ဥပမာချင်းဟင်းကားတည်ဂျပန်မှာတိတ်မရလွဲဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလာပို့တာမျိုးပေါ့နော်အလုံးကတက်တက်ကြွကြွနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လို့မျိုးဖြစ်သွားတာပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမဲတွေကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆန်ဂျပန်ပို့များတယ်ဂျပန်လူမျိုးတွေပို့လာကြတယ်စာဖွင့်နေကြဂျပန်နေများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲအစီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမန်နီယူကလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နျူးကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေဂျပန်လူတွေရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလို့ဘလို့ချက်ထားတယ်မြန်မာဥမာမဟုတ်ဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆိုရင်မနဲ့လေစားတယ်ညလေစားတယ်မြန်မာနိုင်ငံရဲ့အစင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတယ်မဟုတ်ဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီပါညာပေါ့အရှင်းပြတယ်ပြီးရခါကျဒီချမောင်ရဲ့ကြော်ရယ်ဆိုတဲ့ဂျပန်မှာမရှိဘူးလေမစားကြအောင်ဒါမှမဟုတ်ချမောင်ရဲ့ကြော်ရမ်းကြိုက်တယ်။အာချမောင်ရဲ့ဆိုလို့ပြင်ဘလိုမျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါကိုဘလိုစားတာပေါ့နော်။အဲ့ဒါလေးရှင်းပြရတယ်။ပြီးရခါကျတော့ငပိရေကြိုးဆိုလို့ပြင်တယ်သူတို့ငပိရေဆိုဂျမမာဆိုအနှက်အရန်နဲ့ပြောချပြီးမယ်လို့လေကျွန်မငပိရေတော်တော်ငပိရေကြိုးရမ်းစားကြတယ်အံ့ဩလောက်အောင်လေ။ဆိုတော့သူတို့ကဒီအစားတောက်ကိုစားရင်းနဲ့သူတို့ကဘာလဲဆိုတော့အရန်မြန်မာနိုင်ငံကြောင်သိချင်လာတာပေါ့နော်။အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိတာကိုလေသူတို့အနေနဲ့အရန်ကိုထူဆန်းနေပေါ့နော်ဂျပန်မှာဂျပန်လူမျိုးတခုပဲရှိပြီးမြန်မာနိုင်ငံမှာအများကြီးရှိရခါကျတော့သူတို့ရှာကြည့်ကြတယ်ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်နေတာမသိရလူရှိရပေါ့နော်။ဒီမြန်မာကြောင်ရှာကြည့်တော့မှနှစ်လပိုင်းကကုဒေတာဖြစ်နေရဲ့ဒီဆိုင်ကလည်းဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဖက်နဲ့လုံးဝမတူဘူးလေဒီ new tolan ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးလောက်ထားတာမျိုးတွေတို့ပြီးရခါကြဒီ message တွေဆိုလို့ဖြစ် message ခွန်တော့ဆိုရင်လည်းဒီ new tolan နဲ့ဆိုင်နဲ့စက္ကလုံးကြီးကြီးပဲဖြစ်နေတော့အလုံးကဘာပဲဖြစ်ဖြစ်ကြည့်မိရပေါ့နော်ကြည့်မိရခါမှာဒီဆိုင်ကဟိုတာမန်ဆိုင်မဟုတ်ဘဲနဲ့ charity အတွက်ပါလားဆိုပြီးတော့လည်းတည်သွားကြတယ်တည်တဲ့ခါမှာအလူငွေလေးထည့်တယ်လို့မြန်မာနိုင်ငံအကြောင်းလည်းသူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ပြင်အလူငွေတွေမကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မိလာတဲ့လူရှိရပေါ့နော
်အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်တော်လိုင်းရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရင်မမှားမလားရှင
်လက်နက်ကင်တော်လိုင်းရေးအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တပုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငြိမ်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရပဲပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုအရှင်းပြဖို့အဆင်သင့်ပဲပေါ့နော်ဂျပန်ပြည်သူတွေကလည်းနားလေတယ်သူတို့ကလည်းဒီဟာကို PTF အတွက်သုံးပါဆိုလှူပဲလူတောင်ရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစောက်ဖွင့်တော့ကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာသိမှုအဆုံးမတက်သေးသလိုမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလက်လွင်ကပြောပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ဂျပန်နိုင်ငံတိုကျိုမြို့ကຫນွေဥဒေါ်လာရေးစားတောက်ဆိုင်အကြောင်းမဆုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ပြန်ပြီးနားဆင်နိုင်ပါတယ်ရှင်
။လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class တွေကိုတိုက်ခိုက်ပါရဲ့။ ဒါကိုယောဂကုသမှုလို့ခေါ်ပါတယ်ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဥတွေသုံးလို့ကာဝေးရည်နီလန်းနှစ်မျိုးနဲ့ခုခံပါတယ်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါတယ်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါသူတို့ကကိုယ်ခန္ဓာရဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးဖြည့်ဆည်းပစ်တာပါဖန်ဆာဆဲတွေကဖန်ယူအစိတ်အတော့တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကယောဂါကုသမှုကိုရန်တက်ဒါမှမဟုတ်နေကွေးစေပါတယ်ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆဲတွေလိုအပ်ပါတယ်ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသည်ပါတယ်သွေးပြူဆဲတွေကဗိုင်းရပること်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်ဒီမှာသွေးပြူဥဘေးမျိုးစားကပရိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသင်အောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖျောက်ဖျက်ပေးလိုက်တာပါ။တီသွေးပြူဥတွေကတော့ရန်သူကိုရှောက်ဖွေးပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြည်ထနာကယောဂါပိုးရဲ့ဇီဝအမတ်သားကိုတွေ့ခြင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်။ပိုးကုဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါတယ်။ယောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြ мян လက်ဦးမှုယူပြီးတော့တိုက်ထုတ်ပါတယ်။ကာဝေးဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါတယ်။ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးနည်းနည်းပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါတယ်။ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးပြူဥတွေကအချိန်ကြာလာတာနဲ့အမျှပျောက်သွားတယ်လို့တခါတလေကာဝေးဈေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်။ VOA American အတန်းရဲ့တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းတလဲပြောပြပေးပါရှင
်။ NLD ဆိုရရဲ့နိုင်ငံတော်အတန်းမင်္ဂန်တော်ဆန်းစုကြည်ပေါ်တရားစွပ်စွထားတဲ့အမှုတွေတဲ့ကပိုကုံတွင်ကုံဥပဒေဆက်သွေးရေးဥပဒေတွေချိုးဖောက်တယ်ဆိုတဲ့အမှုနှစ်ခုအတွက်အမိန့်ချရမယ့်ရက်ကို၈နှစ်ဇန်နဝါရီလ၁၀ရက်နေ့ကိုထပ်မံရွှေ့ဆန်းလိုက်ပါတယ်။ဒီအမှုနှစ်ခုစလုံးအတွက်ဒီကနေ့ဒီဇင်ဘာလ၂၈ရက်နေ့မှာအမိန့်ချမယ်လို့ရွှေ့ဆိုင်းထားတာကိုနောက်ထပ်သတင်းတစ်ပတ်ထပ်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်။ဘာကြောင့်အမိန့်ချမယ့်ရက်ကိုရွှေ့ဆိုင်းတယ်လဲဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ။စာရေးဆရာဒေါ်တန်းမြင့်အောင်နဲ့ရုပ်ရှင်သရုပ်ဆောင်ပိုင်နဂွန်တို့ရဲ့အမှုနှစ်မှုအပေါ်တရားစစ်ဆေးဆုံးဖြတ်ပုံကဥပဒေကြောင့်ရအငင်းပွားပွဲရဖြစ်နေတယ်လို့သူတို့ရဲ့ရှင်းနေတွေကပြောပါတယ်တမတော်ပြုတ်ခွဲအောင်လုံဆော်မှုနဲ့သူတို့နှစ်ယောက်စလုံးကိုတီးကြစီတရားဆွဲဆွဲခဲ့တာဖြစ်ပြီးအလုတ်ကျန်းတဲ့ထောင်ဒဏ်၃နှစ်စီတရားရုံးကဒီကနေ့ပြစ်ဒဏ်ပေးစီရင်ခဲ့ပါတယ်ခင်ဗျာကရင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှင်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်နိုလင်းဟေဇာကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအကြမ်းဖက်မှုတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာမှာနိုင်ငံအတွင်းမှတင်ပိတ်မိနေသူတွေအများအပြားရှိနေသလိုအိမ်နီးချင်းနိုင်ငံအတွင်းကိုထွက်ပြေးကြရသူတွေဟာလည်းအကူအညီတွေလိုအပ်နေတယ်လို့နိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။မန္တလေးချမ်းမြသာစီနဲ့ဒဇယ်မြို့တွေမှာဒီကနေ့မနေ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။မန္တလေးချမ်းမြသာစီမြို့တွေမှာရှိတဲ့ခရိုင်တရားရုံးမှာမနေ့ဆယ်နိုင်ကျော်ကျော်ကပောက်ကွဲခဲ့တာမှာအဆောက်အုံပျက်စီးသွားပေမဲ့လူအသေးပျောက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။စကိုင်းတိုင်းဒဇယ်မြို့ရဲ့မြို့လယ်အဝိုင်းမှာလည်းမနေ့9နိုင်ကျော်ကျော်လောက်ကပောက်ကွဲမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သားတချို့အပြင်အနီးအနားကနေတချို့ထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။
ဒီဇင်ဘာလ29ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ John Dryden တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။
VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအသံလွှင့်အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းည7:00နာရီကနေ17:00နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာလို့ဘေးပရာဝေးကွာကြပါစေရှင်။
This program has come to you from the Voice of America, Washington.